နိုင်ငံတကာကုန်သွယ်ရေးမှာအောင်မြင်ဖို့ဆိုတာအမေရိကန်လက်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်2016ခုနှစ်မှာသမ္မတထရမ့်ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်လက်သမားတွေဟာလာမယ့်နှစ်သမ္မတရွေးကောက်ပွဲရာသီအတွင်းစီးပွားရေးနဲ့ခက်ကြုံနေရပါတယ်စိုက်ပျိုးမွေးမြူရေးကုန်ကျစရိတ်တွေကြီးလာတာအကျိုးအမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးတိုင်းဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံလာရတာကြောင့်ဖြစ်ပါတယ်ဒီကြောင့် VOA သတင်းတောက် King Farabot ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကတင်ပြထားပါတယ်ရှင်
အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့ကြတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးနှံရောင်းချနိုင်တဲ့ဈေးကွက်ပိုကြီးရခဲ့တာပါအမေရိကန်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြီးပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့ Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်လယ်သမားတဦးလည်းဖြစ်ခေတ်ပညာတတ်တဦးလည်းဖြစ်ကုန်သွယ်ရေးသဘောတူညီချက်တွင်နဲ့နိုင်ငံတကာကုန်သွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ထရန့်ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes.
ဟုတ်ပါတယ်လို့ရီရီမော့မော့နဲ့ဖြေကြခဲ့တာပါ2016ခုနှစ်နောက်ပိုင်းမှာတော့အမေရိကန်တို့က TPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဒီအစားအမေရိကန်မက္ကဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သီးနှံတွေကိုအများဆုံးဝယ်သူတဦးဖြစ်တဲ့တရုတ်နယ်လဲအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါ။တရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါတယ်။အကျိုးအမြတ်ပေါ်ထိခိုက်တက်ရောက်မှုရှိနေပေမဲ့လဲIllinois လေသမား Wendell Schumann ကတော့သမ္မတထရန့်ပြန်လည်ရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ်
။ What I hear on the other side.
တဖက်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ရွက်ချက်တွေကိုထောက်ခံပါတယ်
။ဒီမိုကရက်သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မယ့်အရေး Schumann ကစိုးရိမ်ပါတယ်။ဒီလိုဆိုရင်နေတာကသူတယောက်ထဲတော့မဟုတ်ပါဘူး။ Illinois ကလယ်သမားတူဖြစ်တဲ့ Thomas Ditoz ကလည်းအခုလိုပြောပါတယ်
။ I was excited to see a Republican take back the White
House. သမရအင်ဂျူတော်မှာ Republican သမရတူပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်။အခုရက်တီချက်ကိုကြိုက်ပါတယ်
။ Illinois ပြည်နယ်ကနောက်လယ်သမားတူဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ
်။ I think he's doing what
သမရလူမျိုးတော်တွေမှန်တယ်လို့ထင်ပါတယ်
။ Illinois ပြည်နယ်Fun Bureau အဖွဲ့က Mark Gafhardt ကတော့အခုလိုပြောပါတယ
် I think the majority of our people by far are still
ကျွန်တော်လူတွေရဲ့အများစုကတော့သမရကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ
်လေသမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်း Illinois Fun Bureau က Mark Gafhardt ကတော့ American စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လေသမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တရမှုရောပါရေးသမ္မတထရန့်ဘက်ကလုတ်ပေးခဲ့တယ်လို့ပြောပါတယ်။2018ခုနှစ်တုန်းကတော့ဒီစီဇန်နဲ့လက်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖျင်းဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ်2019မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ်။
We want trade, not aid. We don't want to have to live hoping that we get another.
တို့အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါ။ဈေးကွက်ပံ့ပိုးရေး၊ငွေကြေးထောက်ပံ့မှု၊နောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူး။တရုတ်နဲ့သွင်းကုန်ခွန်ကိစ္စ၊ UMSCA ၊ဂျပန်၊ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူး။ကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘယ်လိုသွားမလဲဆိုတဲ့အပိသက်နီးလမ်းတစ်ခုရှာဖို့ပါ။
သမ္မတထရန့်ရဲ့ပထမသက်တမ်းအတွင်းကုန်သွယ်ရေးပိုင်းမှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါ။ Illinois ကလက်သမားတူဖြစ်တဲ့ Megan Dwyer ကအခုလိုပြောပါတယ
်။ I really feel like he doesn't understand what happens out here in this wild.
ဒီ11ပြည်နယ်တွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုသမရအနေနဲ့နားမလည်ဘူးလို့ခံစားရပါတယ်။စိုက်ပျိုးရေးကဏ္ဍမှာဖြစ်နေတာတွေအပေါ်မှာသမရလုံနေတာတွေကတိတ်ကိုအန္တရာယ်များပါတယ်
။သမရထရန့်ရဲ့ Twitter မှာရေးသားချက်အရာတော့ရေနံချက်ဆက်ယုံနေအနေနဲ့ပြောင်းကိုအခြေခံတဲ့ဤတနောကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုံတော်ရေးအပေါ်အရော်ရော်ထွေထွေရလတ်တွေကြောင့်သူ့ကိုထောက်ခံရေးအပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်လို့ Illinois ကလယ်သမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
ဆိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသမရရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပြတ်မိပါတယ်
အမေရိကန်လွှတ်တော်မှသမရကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလတည်း Fine Journal Hawks ကလယ်သမား 1,138 ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရာတော့ 2020 ပြည့်နှစ်မှာသမရထွန့်ကိုဆက်ပြီးထောက်ခံမဲ့သူက 86 ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့ 89 ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်Illinois လေသမားတူဖြစ်တဲ့ Wendell Sherman ကအခုလိုပြောပါလိမ့်ရှင်
။ I think a lot of people are disappointed but it's going to come down to the choice.
စိတ်ပြနေကြသူအများကြီးရှိနေပေမယ့်အခြေအနေအရယူချက်ကြမယ်လို့ထင်ပါတယ်။အခုချိန်ကြီးတော့လေသမားအများစုထဲမှာသမရအနေနဲ့အများကြီးမဲဆုံးဆုံးသွားမယ်လို့မထင်ပါဘူး
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲအပါအဝင်အမေရိကန်သမ္မတ Donald Trump လက်ထက်စီးပွားရေးမူဝါဒတွေကြောင့်အမေရိကန်လေယာထွက်ကုန်တွေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါအမေရိကန်လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိန်းချုပ်ရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်ထောင်းနဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လက်သမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင်